ကမ္ဘာမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံကကာကွယ်ဆေးထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကန့်လန့်ချက်ကိုမြန်မာနိုင်ငံကလက်ခံလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောချပါ။ကိုဗစ်ကရောဂါကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးဖို့အိန္ဒိယနိုင်ငံသားရေးအတွင်းဝင်ရဲ့မကြသေးခင်ကမြန်မာပြည်ခီးစဉ်အတွင်းကန့်လန့်ချက်ကိုမြန်မာတောင်ရှိသူတွေကလက်ခံခဲ့တဲ့အကြောင်းတုံ့ပြန်လိုက်တာပါ။အိန္ဒိယနိုင်ငံကစိတ်ထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မဲ့အကြောင်းတုံ့ပြန်ထားပြီးအသေးစိတ်ကိုတော့မစွန့်ညွှတ်ရသေးဘူးလို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်
။ကျွန်တော်တို့ဘက်ကအဆိုအရတော့ joint protection ပေါ့နော်ပူးပေါင်းဆောင်ရွက်ဖို့ပေါ့လေ။အဲ့ဒီဟာနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့သူတို့ရဲ့ proposal ပေါ့လေကျွန်တော်တို့ပြန်ကြားထားပါတယ်။ဒီစိတ်ကတော့သူတို့နဲ့ trial ပေါ့နော်စမ်းသပ်ပြီးတော့ဟိုတုံးနေတယ်အဲ့တော့ကျွန်တော် joint production ထုတ်ဖို့ဆိုပြီးတော့စိတ်ဝင်စားတယ်ဆိုပြီးတော့ကျွန်တော်တို့အစိုးရကတော့သူတို့ဘက်ကပြန်ချားထားတော့ကျွန်တော်တို့နိုင်ငံသားရေးဘက်ကတော့ coordinate လုပ်ပေးပြီးပေါ့နော
်အိန္ဒိယနိုင်ငံသားရေးအတွင်းဝင် Harsh Sharma ရဲ့အော်တိုဘား5ရက်မြန်မာနိုင်ငံခီးစဉ်မှာ covid ကဝယ်ဆေးထုတ်လုပ်ဖြန့်ဖြူးရမှာပူးပေါင်းပါဝင်ဖို့ကန့်လန့်ခဲ့တယ်လို့ covid ရောဂါကုသရာမှာလက်ရှိအသုံးပြုနေတဲ့ Brandon Silva ထိုးစေးအလုံး3000ကိုလည်းနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ချန်ပေးရခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကာကွယ်ရေးအတွက်အမေရိကန်ဒေါ်လာ1000ကိုလည်းအိန္ဒိယအစိုးရကကူညီထားပါတယ်။ကိုဗစ်ကာကွယ်ဆေးကိုနိုင်ငံတော်တော်များများမှနောက်ဆုံးအဆင့်အနေနဲ့စားတတ်နေရပြီးရှိပေမဲ့လည်းတရားဝင်အသိမှတ်ပြုထုတ်လုပ်သုံးစွဲရဲ့အဆင့်ကိုတော့မရောက်သေးပါဘူး။ကိုဗစ်ကာကွယ်ဆေးထုတ်လုပ်ရေးပူပေါင်းဆောင်ရွက်မဲ့အစီအစဉ်အတွက်နှစ်နိုင်ငံတောင်ရှိသူတွေပြီးခဲ့တဲ့အပတ်ကအွန်လိုင်းမှာပရမအောင်အချိန်တွေ့ခဲ့ပြီးပူးကြွေးထုတ်လို့ရင်းနဲ့ဖြန့်ဖြူးရေးအလားအလာတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာကိုဗစ်ကာယရောဂါကြောင့်သေဆုံးသူ3,000ကျော်ကူးစက်ခံရသူ9,800ကျော်ရှိနေသလိုမြန်မာနိုင်ငံမှာတော့သေဆုံးသူ1,000ကျော်ကူးစက်ခံရသူ4,000ကျော်ရှိနေပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။